ဟုတ်ကဲ့ပါရှင်အရှိတောင်အာရှအာဆီယံနိုင်ငံတွေထဲမှာထိုင်းနိုင်ငံအသင်းဟာဘောလုံးဤပညာအကောင်းဆုံးအသင်းလို့ပြောနိုင်တယ်လို့အတွေ့အကြုံဆိုတာကလည်းစင်တစုနှစ်မကရှိတဲ့အသင်းတစ်ခုဖြစ်ပါတယ်ဒါပေမဲ့အများမကြာမီနှစ်တွေကမှပြန်လည်ပြိုးထောင်ထားတဲ့မြန်မာ U23 အသင်းရဲ့အခုစီးကိန်းပွဲစဉ်တစ်လျှောက်ရှုံးပွဲမရှိအုပ်စုဖို့တက်လာတာပွဲစဉ်တွေတစ်လျှောက်လုံးမှာကစားခဲ့တဲ့ခြေစွမ်းတွေအပြင်မြန်မာအသင်းရဲ့စိတ်ဓာတ်နဲ့တစ်ဖက်အသင်းရဲ့အားနည်းချက်ပေါ်မှာခွင့်ကောင်းယူတတ်တဲ့ကစားကွက်တွေကိုတည်ရတာကြောင့်မြန်မာဘောလုံးအသင်းကိုရှော့တွက်လို့မရဘူးဆိုပြီးတော့ဘောလုံးပွဲလေ့လာသူတွေကတုံ့တက်ထားပါတယ်။ဒါကြောင့်မနက်ဖြန်ထိုင်းနဲ့ကမ်ဘောဒီးယားလူဝဲမှာတကြော့ပြန်ပြီးတော့ဥမော်လာတဲ့မြန်မာဘောလုံးအသင်းဟာရွှေတခစ်ကိုဆန်းသစ်နိုင်လိမ့်မယ်လို့သူထင်တဲ့အကြောင်းဘောလုံးပွဲတွေကိုမပြတ်အားပေးနေတဲ့ဘောလုံးဝါသနာရှင်ဒါရိုက်တာကျော်စောလင်းကတုံ့တက်ပါတယ်
။ U23 ဆိုတာအခုစီးကိန်းမှာစစချင်းသူတို့ကိုစမြင်လိုက်တယ်ပေါ့။စမြင်တဲ့အချိန်မှာလည်းကျွန်တော်တို့အတိမတ်ပြူအားလောက်တဲ့ဒီသူတို့ဆွမ်းဆောင်ချက်တွေကောင်းခဲ့တယ်ပေါ့95ခုနှစ်ကကျွန်တော်တို့ဒီ BNN ကိုရှုံးခဲ့ရတဲ့ပွဲကိုလည်းပြန်ပြီးတော့တရီရတာပေါ့နော်အဲ့ဒီစီးကိန်းမှာတင်ကျွန်တော်တို့ကလည်းဒီကိုမျိုးလိုင်းဝင်းတို့အသင်းကိုကြည့်ဘူးပြီးတော့အတိမတ်ပြူခဲ့ရတာအခုကျွန်တော်တို့သာသီးရရဖို့တကြောပြန်လည်လာပြီးကျွန်တော်တို့ဟိုဘောလုံးအသင်းဟိုရွှေခေတ်ရောက်တော့မယ်လို့မျှော်မှန်းရတာပဲဗျာအဲ့တော့နံပါတ်5ယူရီယာအသင်းရဲ့လင်းမြန်မှုတွေတာလွန်တဲ့ဒီအင်အားတွေနဲ့နောက်ပြီးတော့ဒီဘောလုံးဤပညာတွေကိုကျွန်တော်တို့ဒီဘက်ကစုစုစည်းစည်းနဲ့ရေဝန်းနဲ့ခြေဖြတ်နိုင်မယ်ဆွေခစ်ကိုရောက်ရမယ်ဆိုတဲ့စိတ်ကူးနဲ့အပြင်းထန်ကြိုးစားမယ်ဆိုရင်တော့ကစားသမားတွေရဲ့စိတ်သက်ပြင်းထန်မှုနဲ့ဆိုရင်တော့ယူရီယာအသင်းကိုနိုင်ပြီးကျွန်တော်တို့အသင်းရွှေအသင်းဖြစ်လိမ့်မယ်လို့ဟုတ်ကျွန်တော်သုံးသပ်မိပါတယ်ဟုတ်အခုဒီဘောလုံးသမားတွေလည်းပါဆွဲမှမရှိသေးချင်ပါဘူးမိနစ်60ရှိနေတဲ့အချိန်တခုကိုပဲအာရုံစူးစိုက်သေးချင်ပါတယ်
ရွှေရှင်ဒရိုက်တာကျော်စောလင်းပါရှင်ထိုင်းနိုင်ငံအသင်းကိုနိုင်ဖို့အတွက်မြန်မာဘောလုံးအသင်းမှာအခက်အခဲရှိနိုင်တယ်ဆိုပေမဲ့ပရိသတ်နဲ့စိတ်သက်ရှိတယ်လို့ဆိုသူကတော့စင်ကာပူနိုင်ငံကဘောလုံးပွဲကိုအားပေးဖို့တွားနေတဲ့ဒရိုက်တာဝိုင်းပါရှင
်ကျွန်တော်အမြင်ပြောရရင်တော့ဗောနော်ဒါကယူရီးယားကလောလောဆယ်မှာကုအသင်းနဲ့အစအစရသားတယ်အဲ့ဒါတော့ဒါကညီလို့မြရချက်ပါဒါပေမဲ့ဂျင်းနီယာတကူကယူရီးယားအသင်းကဗမာအသင်းကိုမသားတော့စိတ်သက်ပိုင်းမှာပဲဟောကျွန်တော်တို့ကဒီ2009ကနေပြီးတော့ဒီ2015ကြာမှသာလေဒီ final ball ကိုတစ်ခေါက်ရောက်တယ်အဲ့ရတက်ကြွနေတဲ့စိတ်သက်ကတော့ယူရီးယားမချင်နိုင်ဘူးဆိုတော့ဂျင်းနေတယ်ဗျာဒါကကျွန်တော်စိတ်သက်ပိုင်းဆိုင်ရာသုံးသပ်ချက်ပေါ့နောက်တစ်ချက်ကသူတို့ရဲ့ကစားကွက်ပေါ့နော်ခံစစ်တိုက်စစ်ဆိုတာခံစစ်ကိုအလုံးစုံကစားမိပြီဆိုရင်လည်းချိန်မှုတစ်ချိန်တော့ဂိုးဝင်နိုင်တာပါပဲအကောင်းဆုံးကတော့ပေါ့နော်ဟိုတပင်းလုံးပေါ့နော်အခန့်ချင်းညီကစားနိုင်မယ်ဆိုရင်တော့ကျွန်တော်တို့အနေနဲ့သူတစ်ပြန်ကိုတစ်ပြန်ကစားနိုင်မယ်ထင်ပါတယ်အဓိကတော့သူတို့ကိုသိပြီးတော့လည်းခံစစ်ကိုသိကြတာအမျိုးဆိုရင်ဘောလုံးကတပတ်သက်ဆန်ပြီးတော့ကိုယ်ကရှုံးမရနိုင်နိုင်လို့ပို့များပါတယ်ရှုံးရှုံးနိုင်နိုင်ကျွန်တော်ကတော့သူ့တိုက်ကိုယ်တိုင်တိုက်တာကိုတိုက်စီခြင်းလေဘာလို့ဆိုတော့ဟိုစတဲ့ကခံစားထားမယ်ဆိုရင်ကိုယ်ကတပတ်ရှုံးလို့ဖြစ်နေတယ်စစ်ပွဲတခုကိုသိနေရတခုကတော့ဒါပြေးတဲ့တိုင်လက်ခံထားတာယူရီးယားအသင်းဒီဗမာအသင်းနဲ့စားတယ်ဆိုတော့လက်ခံထားတယ်သူတို့ကညာလေဗမာလူမျိုးကိုချစ်တဲ့စိတ်ဓာတ်နဲ့ဗမာအသင်းကိုနိုင်ရခြင်းတော့ကျွန်တော်ဗမာပြည်သူ50တန်းလုံးမှရှိတယ်ဆိုတာတော့ဒါကျွန်တော်ညင်းလို့မရတဲ့ချက်ပဲ
ဒရိုက်တာဝိုင်းလိုပါပဲရှင်မြန်မာဘောလုံးအသင်းရဲ့ဘောလုံးပွဲကိုစင်ကာပူနိုင်ငံအထိတွားပြီးတော့အားပေးဖို့အတွက်ကျူးရှင်တယောက်ဆောင်ကိုပြတီဦးကလည်းလေးစိတ်မှရောက်နေပါတယ
်နိုင်ကိုနိုင်ရမယ်ဆိုပြီးတော့လေအဲတွားပြီးတော့အားပေးမှာပါနိုင်စီကျင်တော့ဗျာရွှေရစီကျင်တော့ဗောကိုရဲ့ဟိုပါဗောနိုင်ငံသားတယောက်အနေနဲ့ဟိုဒီတွားပြီးတော့အားပေးခြင်းစိတ်ဖြစ်တာနဲ့တွားပြီးအားပေးမလို့ပါကျွန်တော်ကတော့ဘယ်လိုပဲဖြစ်နေပါကျွန်တော်တို့မြန်မာနိုင်မယ်လို့ပဲကျွန်တော်ကတော့ယုံကြည်ထားပါ
ဒါကတော့မနက်ဖြန်မြန်မာအသင်းရဲ့ဘောလုံးပွဲကိုစင်ကာပူနိုင်ငံအထိသွားပြီးတော့အားပေးဖို့အတွက်လေးစိတ်ထဲကိုရောက်နေကြတဲ့အနုပညာရှင်နှစ်ဦးကိုဆက်သွယ်မေးမြန်းထားတာပါရှင်။ခုလိုမျိုးစင်ကာပူနိုင်ငံအထိမြန်မာဘောလုံးအသင်းကိုသွားပြီးအားပေးကြတာရှိသလိုမြန်မာနိုင်ငံထဲမှာရောမနက်ဖြန်ကဘောလုံးပွဲအတွက်ဘလို့ပြင်ဆင်နေကြပါသလဲ။မန္တလေးမြို့ကပြင်ဆင်နေကြတဲ့မြင်ကွင်းတစ်ချို့ကိုတော့မြို့ကန်ကိုစန်းယူကအခုလိုပြောပြပါရယ်
။မန္တလေးမြို့မှာ PK မှာအစကဒီ LED ဘောတစ်ခုနဲ့ဒီကျုံးပေးမှာပြပေးမယ်။ကျုံးပေးမှာဖီကားလာတဲ့ landing bike ပြတဲ့အတွက်အခုအဲ့ငါလည်းမလဲ LED ပေါ်နဲ့စီစဉ်ပေးထားတယ်ဝက်ထုခွင်းနောက်မှာလည်းစီစဉ်ပေးထားတယ်စီစဉ်ပေးထားတဲ့နေရာမှာလည်းခုနပြောတဲ့တိတ်တိတ်နေအောင်ကိုမန္တလေးမြို့ကမြို့သားတွေအားပေးကြတယ်အားပေးရဲ့နေရာမှာဆိုလို့ရှိရင်တော့တခြားနေရာတွေမလိုဘူးမန္တလေးမြို့သူမြို့သားတွေကဟိုတမှုထူးခြားသောအားပေးတာကိုလည်းအရင် semi final တခြားပွဲတွေမှာလည်းတွေ့ရတယ်ဒါမဲ့ final မှာလည်းထူးခြားခြားပုံစံဒီဇိုင်းတွေနဲ့ဝက်စားစီစဉ်တာမျိုးအားပေးတာမျိုးနဲ့ဘလုံးဖြစ်တဲ့ဒီမန္တလေးသူမန္တလေးသားတွေကလည်းပြင်နေကြတယ
်ရန်ကုန်မှာဆိုရင်လည်းလူစီကားတဲ့လက်ဖေးဆိုင်တွေစားတောက်ဆိုင်တွေမှာလူကြီးလူငယ်လူလတ်မရွေးဘောလုံးပွဲအကြောင်းတွေပဲလွှမ်းမိုးထားတယ်လို့ရန်ကုန်မြို့ကဥက္ကမဝင်းကလည်းပြောပြပါတယ
်ကျွန်တော်ကအခုဒီပြင်ဆင်နေတာကတော့မြို့တော်ခမရှိမှာနှစ်နှစ်ခုပေါ့ဘန်ရုဒပညာနယ်မှာမြို့တော်ခမရှိရှိတယ်နောက်ပြည်သူ့ဦးရင်ရှိမှာရှိတယ်နောက်ကန်တော်ကြီးကမျိုးစင်ကျွန်းမှာရန်ကုန်တဲ့မြို့လုံးကတော့ဟိုနိုင်ဖို့အရေးကိုပါလေစစ်တဲ့ကြောဆုလို့ဆက်ချက်လူတွေအားလုံးကဆေးရရန်ထက်တန်ပြီးတော့တက်ကြွနေကြတယ်ခင်ဗျ အခုတွေကစပြီးတော့ဒီမြန်မာဆိုတဲ့ဟိုသူအိအမီတွေချူပေါ့လေမြန်မာအသင်းဝတ်ထားတဲ့အိနေဒီအချို့လမ်းတွေမှာဝတ်ပြီးသွားနေကြတဲ့လူငယ်တွေကတော့စော်စီစီအလုပ်ကိုပြန်မဲ့နားမဲ့ဒီဘောကဟိုအားပေးဖို့ဆိုပြီးတော့တစ်မျိုးလုံးကတော့ပုံပုံကျကျကိုထားနေတယ်ဗျကျွန်တော်တို့ကဟိုတောက်လျှောက်ပေါ့လေကြည်လာတဲ့ခါမှာပင်နာဆိုလည်းရမ်းကောင်းခဲ့ပါလေအခုထိုင်းဆိုတာလည်းတစ်ချိန်လုံးကောင်းပြီတော့သူတို့ကလည်းမလျှော်သောကြွဲနေတယ်သူတို့ကြိုးစားမှာပါတကယ်လို့မှဒုတိယလောက်ကိုဒီမှာတနင်္ဂနွေလုံးကဒုတိယရခဲ့တော့မှသူကဟိုကြည်ကျကြိုးဖို့ဆိုပြီးတော့လုံးကြပါတယ်ခင်ဗျာနိုင်အောင်လည်းသူတို့ဟိုကံစီခြင်းတယ်ဗောနိုင်အောင်နိုင်မယ်ဆိုလည်းသူတို့စိတ်ထဲမှာမျှော်နေကြပါကံတရားတစ်ခုပေါ့လေအကောင်းဆုံးကတော့မပြောနိုင်ဘူးဗောလူတွေကဟိုကိုယ့်ရဲ့ဟိုမြို့ချစ်စိတ်တစ်ခုနဲ့အရင်နိုင်စေခြင်းကြပါတယ်ခင်ဗျာဒီတိုင်းမျိုးလုံးကတော့
ဟုတ်ကဲ့အားလုံးကမနေ့ဖန်ပို့လူပွဲအတွက်စိတ်ထက်တန်နေကြတယ်လို့အမှုပညာရှင်တွေရဲ့ရုပ်ရှင်ရိုက်ကွင်းတွေမှာဆိုရင်လည်းပေါ်လုံးပွဲလာတဲ့အခါရှူတင်ရက်ပြီးအောင်အားပေးတယ်လို့ရုပ်ရှင်တယောက်ဆောင်မခင်ဝင်းဝါကလည်းပြောပြပါတယ
်ဟိုတို့အားပေးနေလဲဆိုတော့အရင်ရင်ခုန်တယ်ဗောနော်ဒီနေ့တော့မရင်တုံနေဗောနော်ဟုတ်ကဲ့ဒီဘာဒီအားပေးပါရဲ့ဟိုသူကအရန်တော့တယ်ဆိုတော့ညောင်ယုံကြည်ရပေါ့နော်ကိုလုံးမွေးကိုအရန်စိတ်အားထက်သန်ကြရဲ့ဟိုညောင်ဆိုခုရှူတင်ပါဆိုရင်တော့မရှူတင်ကိုလုံးမွေးလာလို့ရှင်ရှူတင်ပြည့်ပြီးတော့တောင်ကြည်ကြရပေါ့နော်အဲ့လိုမျိုးဟိုအရန်အားပေးကြရဲ10ယောက်8ယောက်လုံးကမြန်မာဘောလုံးတင်းကိုအရန်အားပေးရဆိုတော့လေကိုကြီးကြိုးစားကြပါလို့ညီမတို့လည်းအရန်ရေခုန်နေပါရဲ့လို့
ဟုတ်ပါတယ်နော်မခင်ဝင်းဝါလိုပါပဲစင်ကာပူမှာရှိတဲ့မြန်မာပြည်သက်တွေရောမြန်မာနိုင်ငံတဝမ်းကဘောလုံးဝါသနာရှင်တွေအပြင်မြန်မာဘောလုံးအသင်းရောအသင်းကိုအုပ်ချုပ်တဲ့သူတွေပါစိတ်လှုပ်ရှားနေကြပြီးမြန်မာပြည်သက်ကတော့ဘောလုံးပွဲအနိုင်ရဖို့အတွက်တခဲနဲ့ကိုအားပေးနေကြကြောင်းပါရှင်